COVID ကရောဂါထိ ंछ ုပ်တဲ့အနေနဲ့ထိုင်းနိုင်ငံကမြန်မာပါဝင်အင်ဒီနာချင်းနိုင်ငံတွေနဲ့နယ်စပ်ဂိတ်တွေကိုပိတ်ထားတဲ့အပြင်အနီးရင်းရောင်အဆင့်သတ်မှတ်ထားတဲ့ပြည်နယ်29ခုမှာတနေရာကနေတနေရာကိုသွားလာခွင့်နဲ့သတ်မှတ်ထားပါတယ်။ COVID ကရောဂါထိ ंछ ုပ်တဲ့အနေနဲ့ထိုင်းနိုင်ငံကမြန်မာပါဝင်အင်ဒီနာချင်းနိုင်ငံတွေနဲ့နယ်စပ်ဂိတ်တွေကိုပိတ်ထားတဲ့အပြင်အနီးရင်းရောင်အဆင့်သတ်မှတ်ထားတဲ့ပြည်နယ်29ခုမှာတနေရာကနေတနေရာကိုသွာလာခွင့်တွေကိုကန့်သက်ထားပါတယ်အထူးသဖြင့်နိုင်ငံသားနဲ့ရှစ်ပြောင်းလုပ်သားတွေကိုခရီးသွာလာခွင့်တွေတားမြစ်ထားပါတယ်ဒီလိုအခြေအနေမှာပဲစက်တင်ဘာလ6ရက်နေ့ညကမြန်မာနိုင်ငံဘက်တရားမဝင်ပြန်သွားမဲ့သူ50ကျော်ကိုထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူတွေဟာစမုတ်ပရာကန်ပြည်နယ်ကနေလာကြသူတွေဖြစ်ပြီးနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ဖောက်ဝေါကျေးရွာအနီးကတက်တော်ထဲမှာထမ်းမိခဲ့တာဖြစ်တယ်ဆိုပြီး AAC လုံသမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။ဟိုဖန်စီခံထိတဲ့သူမင်းညတော့ကျွန်တော်တို့ဟိုထူးထူးခြားခြားပဲဟိုခိုးဝင်မဟုတ်ပဲနဲ့ထားရနေပြီးတော့ပြည်တော်ပြန်တဲ့ခီးမှာဖန်ခံရတာပေါ့။ဒီတရားမဝင်ပြန်တာပေါ့။တရားမဝင်ပြန်တဲ့လမ်းကြောင်းကနေပြန်လာအလုံး50တူဒီမဲဆောက်ညွနယ်တဲ့ဟာဒီပေါ်ဘောနော်ပါဝါလို့ခေါ်တဲ့ကြီးရွာဒီဒီတက်တော်ထဲမှာဖမ်းမိတာပါ။အဲသူမြန်မာပြည်ဘက်ကိုကူးကိုစောင့်နေတဲ့အချိန်ပေါ့။သူကဒီကင်းတဲ့တက်စုတွေနဲ့တွေ့တာပေါ့တောထဲမှာပုံနေတယ်ကင်းတဲ့တက်စုနဲ့တိုးတော့ထွက်ပြေးကြတယ်ထွက်ပြေးဖို့ကြိုးစားရတယ်ဒါပေမဲ့ traffic တက်ကအားလုံးဝိုင်းပြီးတော့ဖမ်းလိုက်တော့ကျွန်တော်တို့ဖမ်းမိသွားပါတယ်သူတို့ကတော့ဒီ smooth gun ခရိုင်ထိုင်းနိုင်ငံဒီ smooth gun ခရိုင်နေပြီးတော့ဒီ covid ကြောင့်လှုပ်လှမဲ့ဖြစ်ကုန်တော့မဖြစ်နေပြန်ရတယ်မြန်မာနိုင်ငံသားတွေလို့သိရတယ်အားလုံးအမျိုးသား34ဦးအမျိုးသမီး19ဦးပါဒီနေ့မှလည်းကျွန်တော်တို့ဖမ်းဆီးခံထိတယ်မြန်မာပြည်သားတွေအားလုံးမြန်မာပြည်သား12ဦးပေါ့နော်12ဦးဖမ်းဆီးခံထိတယ်မဲဆောင်မြို့နယ်ထဲမှာပဲအဲ့ဒါကတော့ကျွန်တော်တို့ထိုင်းနိုင်ငံနဲ့ဟိုမြန်မာနိုင်ငံနဲ့ကနေပြီးတော့တရားမဝင်လမ်းကြောင်းတွေခိုးဝင်ဖို့ကြိုးစားနေတဲ့အချိန်မှာထိုင်းနေသားဆောင်တပ်ဖွဲ့တွေကဖမ်းလိုက်တာပါအဲ12ဦးဖမ်းခံထိပါတယ်အဲသူတို့ဒီမင်းညာဖမ်းခံထိတဲ့50ဦးရောဒီနေ့12ဦးရောဒါထိုင်းနိုင်ငံရဲ့ရေးပေါ်စီမံချက်ဥပဒေတွေနဲ့အရေးယူခံရတော့မှာပါ
အခုထိုင်းဘက်ကနေမြန်မာဘက်ကိုတရားမဝင်ပြန်သွားဖို့ကြိုးစားသူတွေနဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်ဖို့ကြိုးစားသူစုစုပေါင်း80ကျော်ကိုထိုင်းနယ်စပ်လုံခြုံရေးတွေကအခုရက်ပိုင်းမှာပဲဖမ်းမိတာဖြစ်ပါတယ်
။ဟုတ်ကဲ့ဒီရက်ပိုင်းမှာဆိုရင်လည်းဒီနေ့က19ဦးပြီးတော့6ဦးဖြတ်ခူတာဖြတ်ခူခိုးဝင်လာတဲ့လူ6ဦးအခုဒီနေ့လူတွေရောပေါင်းလိုက်မယ်ဆိုရင်အားလုံးဖမ်းဆီးခံရတဲ့လူကမြန်မာပြည်သားတွေကဒီနေ့အတွင်းမှာ80ကျော်ရှိသွားပါပြီ
။မလေးရှားနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံတောင်ပိုင်းကနေမလေးရှားနိုင်ငံကိုတရားမဝင်သွားဖို့ကြိုးစားတဲ့မြန်မာဆယ်ယောက်ကိုလည်းထိုင်းရနာပိုင်းတွေကဆုံးဖလာပီနယ်ဟိုက်ရိုင်မြို့ကဟိုတယ်တစ်ခုမှာတနင်္လာနေ့ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ဖမ်းမိသူတွေကိုကိုဗစ်ဆစ်ဆေးရမှာမြန်မာတအူးကကိုဗစ်ဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံထဲမှာကိုဗစ်အရေးပေါ်ကာလအတွင်းအလွတ်လက်မဲ့ဖြစ်လို့နေဆက်တွေကနေတဆင့်တရားမဝင်နေရပြန်ဖို့ကြိုးစားနေသူတွေထိုင်းနိုင်ငံဘက်မှာအလုရှာဖို့တရားမဝင်လာကြသူတွေကိုထိုင်းလုံခြုံရေးတွေကဖမ်းမိတာတစ်နှစ်အတွင်း4000ကျော်ရှိတယ်ဆိုပြီးထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီထဲမှာနေဆက်တွေမှာဖမ်းမိသူတွေက3000ကျော်ချော်ထိုင်းနိုင်ငံအတွင်းမှာဖမ်းမိသူက1000ကျော်လောက်ရှိပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင်